ရှမသဲခရစ်ဝင်အခန်းကြီး22အငယ်1မှ9တဖန်ယေရှုသည်ဥပမာကိုဆောင်၍ပရိသတ်တို့အားမိမ့်မွတ်တော်မူသည်ကားကောင်းကင်နိုင်ငံတော်သည်မိမိသားဖို့ထိမ်းမြန်းမင်္ဂလာဆောင်ပွဲကိုစီရင်သောမင်းကြီးနှင့်တူ၏ထိုမင်းကြီးသည်ဖိတ်ပြီးသောသူတို့ကိုခေါ်စေခြင်းငှာလူလင်တို့ကိုစေလွတ်သောအခါထိုသူတို့သည်မလာဘဲနေကြ၏တဖန်အခြားသောလူလင်တို့ကိုစေလွတ်၍ငါပွဲကိုငါပြင်ဆင်ပြီးနွားမှစသောစူဖြိုးသောတရိစ္ဆာန်များကိုတတ်၍ပြီးအလုံးစုံတို့သည်အသင့်ရှိပြီးမင်္ဂလာဆောင်ပွဲသို့လာကြပါဟုဖိတ်ပြီးသောသူတို့အားပြောကြဟုမှားလိုက်ပြန်၏သို့တော်လည်းထိုသူတို့သည်နားမထောင်ဘဲအချို့တို့သည်မိမိလယ်သို့သွားကြ၏အချို့တို့သည်ကုန်းတွယ်ရာသို့သွားကြ၏ကျွင်းသောသူတို့သည်လည်းလူလင်တို့ကိုဖမ်းဆီး၍ညှဉ်းဆဲခြင်းအသေးသက်ချင်းကိုပြုကြ၏ထိုမင်းကြီးသည်ကြားလျင်အမျက်ထွက်၍စစ်ချီစေသည်ဖြင့်လူအသက်ကိုတတ်သောထိုသူတို့ကိုအပြီးလှုပ်ကြံ၍သူတို့၏မြို့ကိုမိရှို့လေ၏အငယ်၈မှ၁၄ထိုနောက်မှမင်းကြီးသည်လူလင်တို့ကိုခေါ်၍ငါ၏မင်္ဂလာဆောင်ပွဲသည်အသင့်ရှိ၏ခေါ်ဖိတ်သောသူတို့သည်မထိုက်မတန်သောကြောင့်လမ်းမလမ်းကြားသို့တွား၍တွေ့သည်မျှသောသူတို့ကိုပွဲသို့ခေါ်ဖိတ်ကြဟုအမိန့်တော်ရှိသည့်အတိုင်းလူလင်တို့သည်လမ်းများသို့ထွက်သွား၍ကောင်းမကောင်းတွေ့သည်မျှသောလူအပေါင်းတို့ကိုစုဝေးစေ၍ပွဲတော်၌အပြည့်ရှိလေ၏မင်းကြီးသည်ပွဲ၌လျောင်းသောသူတို့ကိုကြီးရှုခြင်းကဝင်တော်မူသောအခါမင်္ဂလာဆောင်ပွဲ၏အဝတ်ကိုမဝတ်သောသူတစ်ယောက်ကိုမြင်လျှင်အဆွေမင်္ဂလာဆောင်ပွဲ၏အဝတ်မရှိဘဲအဘဲကြောင့်ဝင်သည်ဟုမေးတော်မူသည်ကိုထိုသူသည်မပြောနိုင်ဘဲနေ၏ထိုအခါမင်းကြီးသည်အချံရံတို့အားထိုသူ၏လက်ခြေကိုတုံ့နှောင်လော့ငိုကြွေးခြင်းအံသွာခဲချိတ်ခြင်းရှိရာပြင်းအယက်မှောင်မိုက်သည်သို့ယူသွားချလိုက်ကြဟုအမိန့်တော်ရှိ၏ထိုသူခေါ်တော်မူသောသူအများရှိတော်လဲရွေးကောက်တော်မူသောသူနည်းသည်ဟုမိန့်တော်မူ၏အငယ်15မှ22ထိုအခါဖာရိရှဲတို့သည်ထွက်သွားပြီးလျှင်ငါတို့သည်သူ၏စကားကိုချောင်းမြောင်း၍အပြစ်ပြုခွင့်ကိုအဘယ်သို့ရနိုင်သနည်းဟုမေးမြန်းတိုင်ပင်ပြီးမှမိမိတပည့်တို့နှင့်ဟေရုတပည့်တို့ကိုအထံတော်သို့ဆေလွတ်၍အရှင်ဖျားကိုတော်သည်တစ္ဆာရှိပါ၏အဘယ်သူကိုမျှမကြောက်လူမျက်နှာကိုမထောက်ဘဲဘုရားသခင်၏တရားလမ်းကိုဟုတ်မှန်စွာပြတော်မူသည်ကိုအကျွန်ုပ်တို့သိကြပါ၏တို့ဖြစ်၍ကိုရောဒီအပေတို့ထင်တော်မူသည်။ကဲတာပြင်အားအခွန်ကိုဆက်အပ်သလိုမဆက်အပ်သလိုအကျွန်ုပ်တို့အားမိတ်တော်မူပါဟုမေးလျှောက်ကြ၏။ယေရှုသည်ထိုသူတို့၏စိုးညစ်သောသဘောကိုသိတော်မူလျင်ရှုပ်ဝက်သောသူတို့အပေကြောင့်ငါ့ကိုစုံစမ်းနှောက်ယှက်ကြသည်။အခွန်ငွေတစ်ပြားကိုပြပါဟုမိတ်တော်မူ၍ဒေနာဤတစ်ပြားကိုယူခဲ့ကြ၏။ဤပုံဤလိမ့်စာကအဘယ်သူဤပုံအဘယ်သူဤလိမ့်စာဖြစ်သည်နည်းဟုမေးတော်မူလျင်ကဲတာဘီယင်ဤပုံလိမ့်စာဖြစ်ပါသည်ဟုလျှောက်ကြတော့ယေရှုကလည်းကဲတာဘီယင်အဥ္စာကိုကဲတာဘီယင်အားဆက်ပေးကြလော့ဘုရားသခင်အဥ္စာကိုကဘုရားသခင်အားဆက်ပေးကြလော့ဟုမိန့်တော်မူ၏ထိုသူတို့သည်ကြားရလျင်အံ့ဩ၍အထံတော်မှထွက်သွားကြ၏အငယ်23မှ33ထမ်းမြောက်ရှင်ပြန်ခြင်းမရှိဟု၍အယူရှိသောဇတုကဲတို့သည်ထိုနေ့၌အထံတော်သို့ချင်းကပ်၍အရှင်ဖျားလူမြည်သည်ကားသားမရှိဘဲတည်လျင်သူ၏မယားကိုသူညီသိမ့်ယူ၍အကိုအမျိုးမပြတ်ဆက်နွယ်စေဟုမောရှေစီရင်ပါပြီအကျွန်ုပ်တို့တွင်ညီကို9ယောက်ရှိပါ၏အကိုကြီးသည်မိမနှင့်ဆုံဖက်၍သားမရှိဘဲတည်သည်ဖြင့်မိမိမယားကိုမိမိညီနှင့်ကြံရစ်စေ၏ထို့သူတယောက်နောက်တယောက်ခုနှစ်ယောက်သောညီအကိုတို့သည်ထိုမိမနှင့်ဆုံဖက်ပြီးမှတည်ကြ၏နောက်ဆုံး၌မိမသည်လည်းတည်လေ၏တို့ဖြစ်၍ထမြောက်ရာကာလ၌ထိုမိမသည်ခုနှစ်ယောက်သောညီအကိုတို့တွင်အဘယ်သူ၏မယားဖြစ်ရပါမည်နည်းထိုသူအပေါင်းတို့သည်ထိုမိမနှင့်ဆုံဖက်ခြင်းကိုပြုကြပြီဟုမေးလျှောက်ကြ၏ယေရှုကလည်းသင်တို့သည်ကျမ်းစာကိုနားမလဲဖျားသခင်၏တကိုယ်တော်ကိုမသိသောကြောင့်မှားသောအယူကိုယူကြ၏ထမြောက်ရာကာလ၌ဆုံဖက်ခြင်းကိုမပြု ထိမ်မြန်ပေးစားခြင်းကိုမပြုကောင်းကင်သာဖျားသခင်ဤတမန်တော်ကဲ့သို့ဖြစ်ကြ၏ထိုမှတပါတေလွန်သောသူတို့သည်ထမြောက်ခြင်းအရာမှဖျားသခင်ကငါသည်အာဗြဟံဤဖျားဤစေဤဖျားယာကုပ်ဤဖျားဖြစ်သည်ဟုတင်တို့အားမိမ့်မွဲ့တော်မူကြောင်းကိုတင်တို့သည်မဖတ်ဘူးသလိုဖျားသခင်သည်တည်နေသောသူ၏ဖျားမဟုတ်အသက်ရှင်သောသူ၏ဖျားဖြစ်တော်မူသည်ဟုမိန့်တော်မူ၏ပရိသတ်များတို့သည်ကြားရလျှင်ဆုံးမဩဝါဒပေးတော်မူသည်ကိုအံ့ဩခြင်းရှိကြ၏အငယ်34မှ40ဇတုကဲတို့၏ဇကားကိုခြေတော်မူကြောင်းကိုပါရိရှဲတို့သည်ကြားလျှင်စုဝေးကြ၍သူတို့အဝင်အပါဖြစ်သောကျမ်းတတ်တယောက်သည်ကိုရော့ကိုစုံစမ်းနှောက်ယှက်ခြင်းကအရှင်ဖျားပညာတိကျမ်း၌အဘယ်မြည်သောပညာတိတာ၍ကြီးသည်ဟုမေးလျှောက်တော်ယေရှုကသင်၏ဖျားသခင်သာရဖျားကိုစိတ်နှလုံးအကျွင့်မဲ့ဉာဏ်ရှိသည်မြတ်နှင့်ချစ်လော့ဟုသောပညာတိပထမပညာဖြစ်၏ကြီးမြတ်သောပညာလည်းဖြစ်၏ထိုမှတပါကိုနှင့်ဆက်ဆိုင်သောသူကိုကိုနှင့်အမျှချစ်လော့ဟုသောဒုတိယပညာတိပထမပညာနှင့်သဘောတူ၏ဤပညာတပါတို့ကပညာတိကျမ်းနှင့်အနာဂတ်တိကျမ်းရှိသည်မြတ်တို့၏အချုပ်ချာပင်ဖြစ်သည်ဟုမိန့်တော်မူ၏ငယ်41မှ46ပါရိရှဲတို့သည်စုဝေး၍နေကြစဉ်တွင်ယေရှုကသင်တို့သည်ခရစ်တော်ကိုအဘယ်သို့ထင်မှတ်ကြသနည်းအဘယ်သူ၏သားဖြစ်သည်ဟုမေးတော်မူလျှင်ဒါဝိဒ်၏သားဖြစ်သည်ဟုပြောကြသောသို့ဖြစ်လျှင်ဒါဝိဒ်သည်ခရစ်တော်ကိုသခင်ဟု၍ဝိညာဉ်တော်အားဖြင့်အဘယ်ကြောင့်ခေါ်သနည်းဒါဝိဒ်၏စကားမှာသာရဖျားကတိရန်သူတို့ကိုတိခြေတင်ရာငါမချမထမ်းမိတိုင်အောင်ငါလျက်ရဘဲ၌ထိုင်နေလို့ဟုငါ၏သခင်အားမိန့်တော်မူသည်ဟုဒါဝိဒ်ဆိုသည်ထို့သောဒါဝိဒ်သည်ခရစ်တော်ကိုသခင်ဟု၍ခေါ်လျင်အဘယ်သို့သူ၏သားဖြစ်သည်ဟုမေးတော်မူသည်ရှိသောအဘယ်သူမျှစကားတခွန်းကိုပြန်လျှောက်ခြင်းကမတတ်နိုင်ကြထိုနေ့မှစ၍နောက်တဖန်အဘယ်သူမျှမမေးမလျှောက်ဝန်ကြ